မြန်မာနိုင်ငံမှာလူ့အခွင့်အရေးအခြေအနေတွေဟာစိုးရိမ်စရာကောင်းနေစေဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တစ်ကပြောဆိုလိုက်တဲ့အပေါ်လူ့အခွင့်အရေးလှုပ်ရှားသူတွေနဲ့အကဲခတ်တွေကကြိုဆိုလိုက်တဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်တစ်သောမတ်အင်ဒရူးကမြန်မာနိုင်ငံမှာလူ့အခွင့်အရေးအခြေအနေတွေနှိမ့်ချနေစေဖြစ်ကြောင်းနဲ့အရက်သားအစိုးရအနေနဲ့လည်းပွင့်လင်းမြင်သာမှုရှိဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က44ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအစည်းအဝေးမှာမနေ့ကပဲပြောဆိုခဲ့တာပါလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့လူ့ခွင့်ရေးအထူးကိုယ်စားလှယ်ရဲ့တင်ပြချက်ဟာလက်တွေ့အခြေအနေတွေကိုထင်ဟပ်နေတယ်လို့အခုလိုပြောဆိုသွားခဲ့ပါတယ
်အစိုးရမှကျွန်တော်တို့အနေနဲ့ဟိုလှုပ်ဆောင်နိုင်တဲ့ကိစ္စတွေအများကြီးရှိပါတယ်ဒါကတော့ပထမဦးဆုံးမတရားတဲ့ဥပဒေတွေပြဋ္ဌာန်းတာဥပဒေရဲ့အားနည်းချက်ကိုခုံအောင်ယူပြီးဖမ်းဆီးတာမျိုးသူတို့ကိုယ်တိုင်ကမလုပ်ဖို့အတွက်လုပ်ဆောင်နိုင်ပါလေဗျဥပမာကျွန်တော်တို့အစိုးရကိုချီးမြှုပ်ပြစေတယ်တိုက်ခိုက်တယ်ဆိုတဲ့သဘောမျိုးကြောင့်ဖမ်းဆီးတဲ့ကိစ္စကိုသူတို့ကိုယ်တိုင်မကျူးလွန်တဲ့ကိစ္စမျိုးဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့တရားဥပဒေခိုင်မာဖို့အရန်ရေးကြည့်ပါတယ်ဖြစ်ရောက်တော့ရေးမှုမရှိတာအယတားတရားရုံးနဲ့စစ်ခုံရုံးစသည်ဖြင့်နှစ်ခုခွဲပြီးတော့စစ်ခုံရုံးမှာလုပ်ဆောင်နေတဲ့ကိစ္စကိုပြည်သူလူထုမသိဘဲနဲ့ထိုက်တန်လားမထိုက်တန်လားဟိုအပြစ်နဲ့ပြစ်ဒဏ်နဲ့ခိုင်လုံလားမခိုင်လုံလားဒါကိုမသိတဲ့ကိစ္စကြီးဒါကိုအစိုးရအနေနဲ့လူခွင့်ရေးစံချိန်စံညွန်းတိုင်းရက်တည်ပြီးတော့လှုပ်ဆောင်ပေးတဲ့အပိုင်းကြီးဒါတွေလှုပ်ဆောင်ပေးဖို့လိုအပ်ပါတယ
်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကတော့မြန်မာနိုင်ငံတွင်းကလက်နက်ကင်ပြိပခါတွေနဲ့နောက်ဆက်တွဲလူခွင့်ရေးချိုးဖောက်မှုတွေကိုလည်းထောက်ပြသွားခဲ့ပါတယ်ညီမချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့တရားဥပဒေစိုးမိုးမှုတွေအားနည်းနေတဲ့အကျိုးဆက်အဖြစ်သုံးသပ်တယ်လို့အစိုးရဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတာတွေအပေါ်မှာလည်းထောက်ပြသွားပါတယ်
။ဟုတ်ပူးပေါင်းဆောင်ရွက်မှုကတော့ကျွန်တော်တို့ကဏ္ဍတိုင်းမှာလိုအပ်ပါတယ်။ဒါမျိုးလှုပ်ဆောင်မှုကအရင်ကြီးကြည့်ပါရဲ။အဲ့ဒီလိုမျိုးလှုပ်ဆောင်တဲ့အခါမှာနောက်ပိုင်းမှာတော့ကျွန်တော်နည်းခက်ခက်ခဲရှိလာတာပေါ့။အရင်တော့ကျွန်တော်ဝင်နေကြဟိုလွတ်တော်မှာတင်ပြတာတို့ရှိလာတယ်။ဒါပေမဲ့အခုလွတ်တော်ကိုယ်တိုင်ကဟိုမှတ်ပုံမတင်ထားလို့ရှိရင်ခွင့်မပြုတာတွေ့ဖို့အတွက်အခက်အခဲလေးအရင်ကထက်ပိုပြီးတော့ရှိလာတာဒါမျိုးလေးကကျွန်တော်တို့လွတ်တော်မှာရှိတဲ့ကိုယ်လေများတို့လည်းနစ်နာတယ်လို့အရက်ဖက်လူမှုဖွဲ့စည်းမှလည်းဆုံးရှုံးမှုတွေဖြစ်စေပါတယ်တိုင်းမင်းရှိနိုင်မှုများများလှုပ်ဆောင်ပေးပါဌာနဆိုင်ရာတွေကကျွန်တော်တို့တွေမကဘူးလူခွေရီကတိုင်ကြားတဲ့အမှုတွေကိုအရေးတူလှုပ်ဆောင်မှုမရှိဘူးတာဝန်ယူမှုတာဝန်ခံမှုအပိုင်းဆိုတဲ့ဟာကတရားရုံးရောက်မှဒီအတာဝန်ယူတာဝန်ခံတာမဟုတ်ဘဲနဲ့ကိုယ့်ရဲ့ဝန်ကြီးဌာနအတွင်းမှာရှိတော်သူတွေကျူးလွန်လို့ရှိရင်လည်းတာဝန်ယူမှုတာဝန်ခံမှုတိုင်ကြလာလို့ရှိရင်လည်းစနစ်တကျစုံစမ်းစစ်ဆေးရမယ်ဆိုရင်တာဝန်ယူမှုတာဝန်ခံမှုကနေရာတိုင်းမှာရှိဖို့လိုအပ်ပါတယ်။ CSU နဲ့ပူးပေါင်းဆောင်ရွက်တဲ့တာဝန်မှာဆက်လက်ထမ်းဆောင်မှုလိုအပ်တယ်ဆိုတာဌာနတိုင်းဝန်ကြီးဌာနတိုင်းအမှုတိုင်းအရာတိုင်းအားလုံးသိဖို့လိုအပ်ပါတယ်ဗျ
။ကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်တည်ရတင်ပြချက်ထဲမှာလာမယ့်နိုဝင်ဘာလတဲ့ကျင်းပမယ်ရွေးကောက်ပွဲမှာလွတ်လပ်မျှတဖို့အများယုံကြည်လက်ခံအောင်ပွင့်လင်းမြင်သာမှုရှိဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ရွေးကောက်ပွဲစောင့်ကြည့်လေလာရေးတကောင်အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးရဲမျိုးဟင်ကတော့ရွေးကောက်ပွဲလွတ်လပ်မျှတဖို့ကော်မရှင်ကဥဆောင်ဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်
။လွတ်လပ်တရားမျှတမှုမရှိဘူးဆိုရင်ပုံမဟုတ်မရှိဘူးလို့အာဒီထဲမှာပါနေတဲ့စိတ်ကြိုးတာတွေကအထင်အမြင်ဖြစ်လာလဲဆိုရင်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲအပေါ်မှာအကျန်းဖတ်မှုတွေဖြစ်လာနိုင်တယ်ဟောကျွန်တော်တို့စိုးရိမ်အဲ့ဒါတော့ဒါကျွန်တော်စိုးရိမ်မှုပေါ့လေ
ကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တန်မကြီးဦးကျော်မိုးထွန်းကတော့လာမယ့်ရွေးကောက်ပွဲကိုလွတ်လပ်မျှတပြီးအများယုံကြည်လက်ခံလာအောင်ပွင့်လင်းမြင်သာမှုရှိရေးမြမအစိုးရကဆောင်ရွက်နေကြောင်းမနေ့တုန်းကလူခွင့်ရေးကောင်စီဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တစ်ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရအနေနဲ့ရင်ဆိုင်နေရတဲ့အခြေအနေကိုကဘာကပုံမူသိရှိနားလည်သဘောပေါက်စေချင်တဲ့ဆိုရင်တကားတွေဖွင့်ထားတာကသာအကောင်းဆုံးနီလန်တစ်ခုဖြစ်မယ်လို့တိုက်တွန်းသွားတာလည်းရှိပါရဲ့ရှင်။ကျမမိခါပါရန်ကုန်ကနေသတင်းပေးပို့ထားပါရစေ။